ကျွန်တော်တို့နောက်မြို့နယ်က House of Orchid Hotel ပိုင်ရှင်ဦးထေအောင်ကိုနိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်နဲ့အမှုဖွင့်ဖမ်းဆီးလိုက်ပါတယ်။ပဇွန်တော်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးချမ်းကျင်းအောင်ကတရားလိုပြုလုပ်ပြီးနိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်124ကနဲ့ရှေ့ပိုင်းခရိုင်တရားရုံးမှာဩဂုတ်21ရက်တောက်ကြနေ့ကတရားစွဲဆိုလိုက်တာလို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ခုလိုတရားစွဲတဲ့နေ့မှာပဲတရားရုံးရမန်နဲ့ဦးထေအောင်ကိုအင်းစင်တော်မှာဖမ်းဆီးချုပ်နှောင်ထားလိုက်တယ်လို့သတင်းတွေကဖော်ပြထားပါတယ်။ဘယ်လိုအချက်တွေပေါ်အခြေခံပြီးသူ့ကိုပုံမှန်တရား24ကနဲ့စွဲရဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ Facebook လူမှုကွန်ရက်မီဒီယာမှာ NLD အစိုးရနဲ့နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်ငွေကြေးကြေးကိစ္စဆက်ဆွဲဝေဖန်မှုတွေနဲ့ဆက်နွယ်နေနိုင်ကြောင်းနိုင်ငံရေးအခက်အခဲတွေကသုံးသပ်နေကြပါတယ်။နိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်124ကဟာအမှတ်ကံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပဲအမြင့်ဆုံးငွေတန်နဲ့ထောင်ဒဏ်တစ်သက်တစ်ကျွန်းကနေအနည်းဆုံးငွေတန်နဲ့ထောင်ဒဏ်3နဲ့ဒါမှမဟုတ်ငွေတန်ကြီးပဲလည်းချမှတ်နိုင်ပါတယ်။ဥပဒေအရဟာအခုလာမယ့်2020ရွေးကောက်ပွဲမှာကော်မူးမျိုးနယ်ကနေ NLD ကောင်းဆောင်တောင်ဆန်းစုကြည်နဲ့ထိတ်တိတ်ရှင်ပြိုင်ဖို့တတိပုဂ္ဂလကိုယ်စားလောင်းဖြစ်အမြင့်ဆုံးတင်သွင်းထားသူလည်းဖြစ်ပါတယ်။ NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ဟာနိုင်ငံအထောက်ပံ့တွေယူထားသူလို့ဆိုပြီးတောင်ဆန်းစုကြည်ကိုရွေးကောက်ပွဲကိုယ်စားလောင်းစီရင်ကနေပယ်ဖျက်ပေးဖို့ဥထေအောင်ကဩဂုတ်လ12ရက်နေ့ကရှောက်ထားခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်။